မြန်မာနိုင်ငံမှာစစ်ရောဇူဝင်မှုနဲ့လူမျိုးတွန်းအောင်လှုပ်ဆောင်မှုဆိုင်ရာဆွဆဲချက်တွေကိုအထောက်အကူပြုနိုင်တဲ့တားနယ်ချီတဲ့အချက်အလက်တွေကို Facebook ကပေးအပ်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်စွာစုံစမ်းရေးရန်ရာ IIMM ကတင်းလာနေမှာပြောဆိုလိုက်ပါတယ
် For example Facebook has shared with the mechanism
ကိုရေးအချက်အလက်အမှန်တွေဖော်ပြမထားတဲ့ Facebook အကောင့်အတူတွေကနေဖြန့်ဝေခဲ့တဲ့တားနယ်ချီတဲ့အထောက်အထားတွေကိုပေးအပ်ခဲ့တယ်လို့IIMM အကြီးအကဲနီကိုလတ်ကွန်တင်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ UNHRC ညီလာခံမှာတင်းလာနေကပြောဆိုခဲ့တာပါဒီအကောင့်အတူတွေကိုတော့နောက်ပိုင်းမှာ Facebook ကပိတ်ပစ်ခဲ့ပါတယ် IIMM လှုပ်လှစွာစုံစမ်းရေးရန်ရာကို2018ခုနှစ်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ကဖွဲ့စည်းပေးခဲ့တာဖြစ်ပြီးနိုင်ငံအဆင့်ဒေသအဆင့်နိုင်ငံတကာအဆင့်တရားရုံးတွေဖွဲ့ဖို့ပြင်ဆင်ထားတာဖြစ်ပါတယ်2018ခုနှစ်ကရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းတဲ့အတွက်ရိုဟင်ဂျာ9သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်ပဲထွက်ပြေးခဲ့ရပြီး ICJ နိုင်ငံတကာခုံရုံးမှာလူမျိုးတုံးအောင်လှုပ်ဆောင်မှုနဲ့မြန်မာနိုင်ငံကိုတရားစွဲဆိုထားပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာတွေအပေါ်လူ့အခွင့်အရေးချုပ်ပေါက်မှုစွပ်စွဲချက်တွေကိုညှဉ်းဆန်ထားပြီးရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်သူတွေကိုရှင်းလင်းတဲ့တရားဝင်စစ်ဆင်ရေးဖြစ်တယ်လို့သာပြောဆိုထားပါတယ်